ဆော်ရီတဲ့နောက်ဂျမဲလ်ခါရှိုကီကိုတတ်ခိုင်းတဲ့အမိတ်ဟာဆော်ရီအရေဗျအစိုးရရဲ့ထိပ်ပိုင်းအဆင့်ကနေလာတာလို့တူရကီသမ္မတရရှိစ်ထာယစ်အဲဒိုဂန်ကပြောလိုက်ပါတယ်။ဆော်ရီဘီယင်ဆယ်မန်ကတတ်ခိုင်းတယ်လို့သူမယုံကြည်ဘူးလို့လည်းတူရကီသမ္မတအဲဒိုဂန်ကဆိုပါတယ်။ဆော်ရီအင်ရှင်မင်းသားမိုဟာမက်ဘင်ဆယ်မန်ကိုလည်းတူရကီသမ္မတကတိုက်ရိုက်မစွပ်စွဲပါဘူး။ဝါရှင်တန်ပို့သတင်းစာရဲ့ဆောင်းပါးရှင်တူဖြစ်တဲ့ဒီသေဆုံးသူဆော်ရီသတင်းတော့ဂျမိတ်ခါရှိုဂီဟာဆော်ရီအင်ရှိမင်းသားကိုဝေဖန်မှုတွေရေးသားခဲ့သူဖြစ်ပါတယ်။သူနဲ့ဆွေးဆက်ထားသူတူရကီမျိုးသမီးနဲ့လက်ထပ်ဖို့လိုအပ်တဲ့စာရေးဆရာထောက်ထားတွေကိုရဖို့တူရကီနိုင်ငံအစ္စတန်ဘူမြို့မှာရှိတဲ့ဆော်ရီကောင်စစ်ဝင်ရုံးကိုပြေးခဲ့တဲ့လာတော့ကသူဝင်ပေါ်ခဲ့ပြီးနောက်ပိုင်းတင်းတော့ခါရှိုဂီတတ်ခံရတာပါ။ဒီတတ်ဖြတ်ခံရမှုရဲ့နောက်ွယ်ကကြိုးကင်သူဘယ်သူလဲဆိုတာကိုထုတ်ဖော်ဖို့နိုင်ငံတကာအတိုင်းအဝိုင်းမှာတာဝန်ရှိတယ်လို့တူရကီသမ္မတအဲဒူဂန်ကနိုမန်နီရဲ့နေ့ထုတ်ဝါရှင်တန်ပို့သတင်းစာရဲ့သူ့မြင်ကန်းနာမှာရေးသားခဲ့ပါတယ်။တေဆိုးသူသတင်းတော့ခါရှိုဂီရဲ့အလောင်းကိုဖျောက်ဖျက်ရလွယ်ကူအောင်အပိုင်ပိုင်ဖျက်ထောက်ခဲ့တယ်လို့ခါရှိုဂီရဲ့တငယ်ချင်းနဲ့တူရကီသမ္မတရဲ့အကြံပေးပုဂ္ဂိုလ်လည်းဖြစ်သူယက်ရှင်းအက်တေးကပြောပါတယ်။ဒီကြောင့်တူရကီနိုင်ငံထုတ်ဟီရီယက်သတင်းစာမှာမိတုံးကဖော်ပြထားပါတယ်။သတင်းတော့ခါရှိုဂီတတ်ခံမှုနဲ့ပတ်သက်ပြီးတော့ sorry အစိုးရကအစပိုင်းမှာညှင်းဆန်ခဲ့ရတယ်လေနောက်ပိုင်းမှာတော့ကြိုတင်စီစဉ်ထားခြင်းမရှိတဲ့လူစုတွေရဲ့လိုရာကြောင့်ပြဆုံးခဲ့ရတယ်လို့ဆိုပါတယ်။